ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီယာဒုကနေနှုတ်ထွက်ခဲ့လို့ပြည်သူတွေပျော်ရွှင်နေကြပြီးတော့မကြခင်မှာပဲအရင်ဒုသမ္မတဟောင်အီမဆင်မနန်ဂါဂွာခါသမ္မတတစ်အဖြစ်ကျန်းသစ္စာချိန်ဆပါလိမ့်မယ်ဇင်ဘာဘွေရဲ့အခြေအနေတွေကိုတော့နိုင်ငံတကာကအပြည့်သဘောနဲ့မျှော်လင့်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
Johnny ရကတော့ဇင်ဘာဘွေနိုင်ငံရဲ့မြို့တော်ဟာရာရီကလမ်းမတွေပေါ်မှာသမရမူဂါဘီယာဒုကနေနှုတ်ထွက်ပေးခဲ့လို့နေရောညရောဝမ်းသာပျော်ရွှင်နေကြတဲ့ဇင်ဘာဘွေပြည်သူတွေရဲ့အတန်တွေပါလက်ရှိအာဏာရဇနူး PF ပါတီရဲ့ထိတန်းအရာရှိတွေရဲ့ပြောဆိုချက်အရအရင်ဒုသမ္မတဟောင်းအမ်ဆယ်မနာကာဝါကဒီကနေ့ဗုဒ္ဓဖူးနေ့တမမဟုတ်မနေ့ဖြန်ကြာရင်သမ္မတတစ်အဖြစ်ကျန်းသစ္စာချိန်ဆမယ်လို့ဆိုပါတယ်မနေ့တုန်းကသမ္မတမူဂါဘီနှုတ်ထွက်ရေးတောင်းဆိုမှုတွေကိုလွှတ်တော်မတ်တွေကလုပ်ခဲ့ပြီးတော့မကြခင်မှာပဲသမ္မတမူဂါဘီရဲ့နှုတ်ထွက်စာကိုဇင်ဘာဘွေလွှတ်တော်သဘာဝတိဂျက်ကော့ဖ်မူဒန်တာကဖတ်ပြခဲ့ပါတယ
် I Robert Gabriel Mugabe in terms of section 96subsection 1
ကျွန်တော် Robert Gabriel Mugabe ဟာဇင်ဘာဘွေဖွဲ့စည်းပုံရဲ့အပိုက်96အပိုက်ခွဲ1အရာကျွန်တော်ရဲ့နှုတ်ထွက်စာကိုတရားဝင်တင်သွင်းပါတယ်ဒီနှုတ်ထွက်မှုကချက်ချင်းအသက်ဝင်မှာဖြစ်ပါတယ
် Mr. Mugabe ရဲ့နှုတ်ထွက်စာကသူ့စီကတရိုက်လာတာလားဒါမှမဟုတ်သူ့ရုံးကပို့တာလားဆိုတာအတိအပြည့်ချက်တွေမရှိသလိုညှင်းချက်ထုတ်တာတွေလည်းမရှိပါဘူးအတိုက်ခံပါတီ MDC ရဲ့ဒုဥက္ကဋ္ဌNelson Chamisa ကတော့အခုဖြစ်ပျက်ဟာလူထုရဲ့အောင်ပွဲလို့ဆိုပါတယ်။
This is a people's victory. It's not a partisan victory. This is a
ဒါကပြည်သူလူထုရဲ့အောင်ပွဲပါ။ပါတီတစ်ခုရဲ့အောင်ပွဲမဟုတ်ပါဘူး။ဇင်ဘာဝေပြည်သူတွေရဲ့အောင်ပွဲ။ပါတီတွေရဲ့အောင်ပွဲပါ။တကယ်တော့ဒါက Mr. Mugabe အတွက်အောင်ပွဲတရားလည်းဖြစ်ပါတယ်။အားကြောင့်လဲဆိုတော့သူကအသက်ကြီးလာပါပြီ။အနားယူဖို့လိုနေပါပြီ။နိုင်ငံကိုထူထောင်ခဲ့တဲ့တိုင်းပြည်ရဲ့ဖခင်တူဦးအနေနဲ့တိတ်ခါရှိရှိနဲ့အနားယူတာမျိုးလိုပါတယ်။သူကိုကျွန်တော်တို့လေးစားသမှုပြုရပါလိမ့်မယ်။သူကကျွန်တော်တို့ပြည်သူတွေအတွက်အများကြီးဆောင်ရွက်ခဲ့တာတွေရှိပါတယ်။ဆိုးရတွေကိုလည်းလုပ်ခဲ့တဲ့ပုံကိုပါ။ဒါပေမဲ့အခုအချိန်မှာကသူ့ရဲ့မကောင်းလာတဲ့လုပ်ရက်တွေကိုပုံကြီးချက်နေရမှာမဟုတ်ပါဘူး။တန်းပြေကောင်းကျိုးလုပ်ခဲ့တဲ့ကာလတွေကိုကြည့်မယ်။မကောင်းတာတွေကိုလည်းကြည့်ပြီးကျွန်တော်တို့ကပြုပြင်ရမယ်။တန်းပြေရှေ့ကိုခီးဆက်ရပါလိမ့်မယ်
။မစ္စတာမူဂါဘီယာဒုကနေနှုတ်ထွက်ပြီးပြောင်းလဲတွေဇင်ဘာဘွေမှာဖြစ်ပေါ်နေတာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့ကောင်းမွန်တဲ့ပြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်နေပါတယ
် Well of course we have to wait and see exactly how this unfolds but at first
ခုလိုပြောင်းလဲမှုဖြစ်လာတာကိုကျွန်တော်တို့စောင့်ကြည့်သွားရမှာကတော့အသေးချာပါပဲဒါပေမဲ့ခုစပြီးတော့မြင်နေရတာကတော့ဇင်ဘာဘွေနိုင်ငံပြည်သူတွေအတွက်မျှော်လင့်ချက်တွေဖြစ်ပေါ်နေတယ်ဆိုတာပါပဲအာနာရှင်တူရဲ့ဖိနှိပ်အုပ်ချုပ်မှုကို38နှစ်ကြာခံခဲ့ရတဲ့ဇင်ဘာဘွေပြည်သူတွေအတွက်အခုချိန်ကအလှည့်ပြောင်းတစ်ခုဖြစ်တော့မယ်ဆိုတဲ့ကာလလို့ကျွန်တော်တို့မျှော်လင့်ပါတယ်လာမယ့်နှစ်ကြာရင်လွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီရွေးကောက်ပွဲတွေကိုပြည်သူတွေကဆင်နွှဲနိုင်မယ့်အပြောင်းလဲလို့မျှော်လင့်ပါတယ်ဒီလိုအပြောင်းလဲတွေဖြစ်ပေါ်လာအောင်ဒေတာရင်းကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေနဲ့အတူအားပေးတိုက်တွန်းလိုက်ပါတယ
်ဗြိတိန်ဝန်ကြီးချုပ်ထရစ်ဆာမေကလည်းမနေ့တုန်းကညညာကြက်စောင်ထုတ်ပြန်ပြီးဇင်ဘာဘွေပြည်သူတွေအတွက်အားပေးခဲ့ပါတယ်မစ္စတာမူဂါဘီနှုတ်ထွက်တဲ့ကိစ္စဟာဖိနှိပ်မှုတွေကနေပြီးတော့လွတ်မြောက်ရေးလမ်းကြောင်းတစ်ခုကိုဖန်တီးဖို့အခွင့်အလမ်းတစ်ခုပေးလိုက်တာပဲလို့ဗြိတိန်ဝန်ကြီးချုပ်ရဲ့ညညာချက်ထဲမှာဖော်ပြထားပါတယ်ဇင်ဘာဘွေနိုင်ငံဟာဗြိတိရှ်အင်္ဂလိပ်ကိုလိုနီလက်အောက်ကနေ1980ခုနှစ်မှာလွတ်မြောက်လာခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစလို့မစ္စတာမူဂါဘီကတိုင်းပြည်ကိုတောက်လျှောက်အုပ်ချုပ်လာခဲ့တာမနေ့တုန်းကထိပါပဲအခုဆိုရင်သူ့အသက်က93နှစ်ရှိနေပါပြီသူ့ရဲ့နိုင်ငံရေးတိုက်ခိုက်မှုကိုနှိမ်မနှိမ့်ဆက်တာတွေတပ်ဖြတ်တာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မကြာခဏအပြစ်တင်ဝေဖန်ခံရသူဖြစ်ပြီးနောက်နိုင်ငံတွေကလည်းသူ့ကိုပြစ်ဒဏ်ခတ်ရေးယူမှုတွေလုပ်ထားခဲ့တာပါအမေရိကန်ပြည်ထောင်စုကတော့ဇင်ဘာဘွေရဲ့အခုပြောင်းလဲတဲ့ပတ်သက်ပြီးအနာရှင်လက်အောက်မှာထိကျန်ဖြစ်ခဲ့ရတဲ့နိုင်ငံတစ်ခုအတွက်နိုင်ငံတကာနဲ့ပြန်ပြီးတော့ဆက်ဆံခွင့်ရမယ်။တမိုင်းတင်မဲ့အခွင့်အခါကိုဇင်ဘာဘွေပြည်သူတွေကြုံတွေ့နေရပြီလို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့မနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီး Heather Newell ကသတင်းတောက်တွေကိုပြောခဲ့တာ
ပါ။ Certainly what we saw today the resignation of Robert Mugabe is a historic opportunity and historic moment.
Mr. Mugabe ရုပ်ကနေနှုတ်ထွက်တဲ့ဖြစ်ရပ်ကိုကျမတို့ဒီကနေ့မြင်တွေ့ခဲ့ရပါတယ်။ဒါကဇင်ဘာဘွေပြည်သူတွေအတွက်သမိုင်းဝင်ဖြစ်ရတဲ့ခုသမိုင်းဝင်အခွင့်အလမ်းတစ်ခုပါဇင်ဘာဘွေနိုင်ငံရဲ့အထူးကြံဖြစ်မှုကိုအဆုံးသတ်ပြီးနိုင်ငံတကာနဲ့ပြန်ပြီးဆက်ဆံနိုင်မှုပြည်သူတွေကသူတို့ရဲ့ဆန္ဒတွေကိုအခိုင်အမာထုတ်ဖော်ခဲ့ကြတာပါဇင်ဘာဘွေရဲ့အနာဂတ်ကတော့ဇင်ဘာဘွေပြည်သူတွေရဲ့အပေါ်မှာမူတည်နေပါပြီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပြီးမဲ့အရေးကိုကျမတို့မျှော်လင့်ပါတယ်စောင့်လဲကြည့်နေပါမယ်
ဇင်ဘာဘွေနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကလည်းဇင်ဘာဘွေရဲ့တမိုင်းဝင်ဖြစ်ရတဲ့ပတ်သက်ပြီးတော့ပြည်သူတွေအနေနဲ့ကိုယ်တိုင်ပြည်ရဲ့ခေါင်းဆောင်ကိုလွတ်လပ်တဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ကြဖို့ နေတော့ကတိုက်တွန်းခဲ့ပါတယ်